တောက်ကြနေကမြန်မာနိုင်ငံဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲတဲ့အတွက်ကြောင့်အသက်18နှစ်အရွယ်ရိုဟင်ဂျာလူငယ်တဦးသေဆုံးပြီးအနည်းဆုံး6ဦးဒဏ်ရာရရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အနာဘိုက်တွေနဲ့ရိုဟင်ဂျာအတိုင်းဝိုင်းကပြောပါတယ်အဲ့ဒီဖြစ်ရကြောင့်ဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ရိုဟင်ဂျာမွတ်စလင်တွေအကြားအထိတ်တလန့်ဖြစ်နေကြတယ်လို့နေဇတ်အနီတမ်ဘရူဒုက္ခသည်စခန်းကခေါင်းဆောင်တဦးဖြစ်တဲ့ဒိုင်လ်မိုဟာမက်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ရဲ့စစ်စင်ရေးဆိုင်ရာအကြီးအကဲဒုတိယဗိုလ်ချုပ်ကြီးဖိုင်ဇာရာမန်ကလည်းအဲ့ဒီပြစ်ခတ်မှုကြောင့်ရိုဟင်ဂျာလူငယ်တဦးသေဆုံးခဲ့ကြောင်း AFP သတင်းဌာနကပြောပါတယ်။အဲ့ဒီအတွက်သူတို့တပ်ဖွဲ့အနေနဲ့နယ်စပ်ဒေသကိုလုံခြုံစိတ်ချအောင်ကာကွယ်သွားမှာဖြစ်ကြောင်းနဲ့မြန်မာဘက်ကလည်းပြင်းပြင်းထန်ထန်ကန့်ကွက်သွားမှာဖြစ်ကြောင်းပြောပါတယ်။ဒီလအစောပိုင်းကလည်းမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ပိုင်နဲ့အတွင်းလက်နက်ကြီးကြီးစံကြားရောက်ပောက်ကွဲမှုနဲ့လေကြောင်းပိုင်တဲ့ချိုးပေါမှုအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးကို၃ချိန်တိုင်တိုင်ဆင့်ခေါ်ပြီးစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာမြန်မာစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲတွေလည်းပြင်းထန်နေပါတယ်ခင်ဗျာ။